Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် PUE American အတန်ရဲ့2022ခုနှစ်ဇန်နဝါရီလ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလမီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးပါမယ်ရှင်။တမရဒေါ်နယ်ထရမ့်ကိုအမေရိကန်အောက်လွှတ်တော်ကဗုဒ္ဓဟူးနေ့ကတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကလူအသက်သေဆုံးရတဲ့အထိဖြစ်ပွားခဲ့တဲ့လွှတ်တော်အဆောက်အုံကိုဝင်ရောက်စီးနင်းမှုဖြစ်ရမှာတမရထရမ့်ကသူ့ကိုထောက်ခံသူတွေကိုလှုံ့ဆော်အားပေးခဲ့တယ်ဆိုတဲ့အချက်ကိုထောက်ပြပြီးတော့အောက်လွှတ်တော်ကအခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကသူ့ကိုတရားစွဲခဲ့တုန်းကတော့အထက်လွှတ်တော်ကအပြစ်ကနေကင်းလွတ်ခွင့်ပေးခဲ့တာပါ။အခုဒီချိန်မှလည်းသူ့ကိုတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်ကဆက်လက်ပြီးတော့ကြားနာစစ်ဆေးတာကိုသမ္မတထရမ့်မြင်ဆန်ရဖို့ရှိနေပြီးဖြစ်ပါတယ်။သမ္မတကိုတရားစွဲဆိုထားတဲ့ကိစ္စကိုအထက်လွှတ်တော်မှမေးပြီးဆုံးဖြတ်တဲ့အခါထောက်ခံမဲ့3-2ပုံလိုအပ်မှာဖြစ်ပါတယ်။အနာဂတ်ကာလမှာသမ္မတထရမ့်အစိုးရရာထူးမရယူနိုင်ရေးတားမြစ်တဲ့ဆုံးဖြတ်ချက်ကိုတော့ရိုးရိုးမဲအတာနဲ့ဆုံးဖြတ်နိုင်ပါတယ်။ဗုဒ္ဓဟူးနေ့ကအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်နိုင်ငံရဲ့45ရောင်မြောက်သမ္မတဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်အနေနဲ့သက်တမ်း245နှစ်ရှိပြီးဖြစ်တဲ့အမေရိကန်နိုင်ငံတမိုင်းမှာနှစ်ကြိမ်နှစ်ခါတရားစွဲဆိုခံရတဲ့တဦးတည်းသောသမ္မတဖြစ်လာခဲ့ပါတယ်ရှင်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအာရှကအစဉ်အလာမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပို့ပြီးတော့တိုးတက်အောင်လှုပ်ဆောင်မှာဖြစ်တယ်လို့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကိုအဆုံးသတ်လိုက်မယ်လို့မျှော်လင့်ရကြောင်းမလေးရှားဝန်ကြီးချုပ်ဟောင်းမဟာတီးယာမိုဟာမက်ကပြောပါတယ
် I expect it to be different from Trump because Trump knew practically nothing about Southeast
Asia ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကြက်လာရင်အစဉ်အလာရထောက်ခံခဲ့တဲ့အရှိတောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးပိုကောင်းလာမယ်လို့မျှော်လင့်မိကြောင်း Trump ကလက်တွေ့မှာအရှိတောင်အာရှအကြောင်းဘာမှမသိသူဖြစ်လို့ Trump လက်ထက်ကနေမတူတော့ဘူးလို့ခံမှန်းကြောင်းဒါအပြင်တရုတ်နဲ့ဖြစ်နေတဲ့မိုင်မဲတဲ့ကုန်သွယ်ရေးစစ်ကိုအဆုံးသတ်မယ်လို့မျှော်လင့်ကြောင်းမလေးရှားဝန်ကြီးချုပ်ဟောင်းမဟာတီးယားမိုဟာမက်က Reuters သတင်းဌာနနဲ့အင်တာဗျူးမှာပြောပါတယ် Trump ကတိုင်းပြည်တိုင်းနဲ့သဘောထားကွဲလွဲတာရှိပေမဲ့ဂျိုးဘိုင်ဒန်ကတော့ဒီမူကိုပြောင်းပြန်လှန်ပစ်လိမ့်မယ်လို့ယူဆကြောင်းလည်းသူကပြောပါတယ်။တမရထရမ့်ကတော့အမေရိကန်ပထမဦးစားပေးမူဝါဒနဲ့မဟာမိတ်နိုင်ငံတွေနဲ့ဆန့်ကျင်လုပ်ကိုင်ခဲ့တယ်လို့တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးစစ်ပွဲစတင်ခဲ့တာဖြစ်ပါတယ်။ကုန်သွယ်ရေးမညီမျှမှုနဲ့လူခွင့်ရေးလိုကိစ္စမျိုးတွေမှာထိတိုက်ရင်ဆိုင်မှုအတွေ့တရုတ်နိုင်ငံကအင်အားကြီးမားလွန်လာကြောင်းမလေးရှားနိုင်ငံအနေနဲ့တခြားနိုင်ငံတွေလိုပဲတရုတ်နဲ့ဆက်ဆံရေးမှာသတိထားဖို့လိုအပ်ကြောင်းမလေးရှားဝန်ကြီးချုပ်ဟောင်းမဟာတီးယားက Reuters သတင်းကိုပြောပါတယ်ရှင်။ပြီးခဲ့တဲ့နှစ်တုန်းကဟောင်ကောင်ကနေထိုင်ဝမ်ကို speedboat လေးနဲ့ထွက်ပြေးဖို့ကြိုးပမ်းခဲ့တဲ့ဒီမိုကရေစီရေးလှုပ်ရှားသူ12ယောက်ကိုအကူအညီပေးခဲ့တယ်လို့တန်တရားရှိသူ12ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အဖမ်းဆီးခံရသူတွေထဲမှာလူသိများသူဒီမိုကရေစီရေးလှုပ်ရှားမှုတွေမှာထောက်ခံအားပေးတဲ့လူ့အခွင့်အရေးရှိနေတဲ့ Daniel Wong လည်းပါဝင်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကဟောင်ကောင်ကနေထိုင်ဝမ်ကိုလှေနဲ့ထွက်ပြေးဖို့ကြိုးစားခဲ့တဲ့ဒီမိုကရေစီရေးလှုပ်ရှားသူ12ယောက်ကိုတရုတ်ကမ်းခြေဆောင်တပ်ကဖမ်းဆီးခဲ့တာပါ။ဒီဇင်ဘာလနှောင်းပိုင်းရှန်ကျန်းမြို့တရားရုံးကြားနာမှုအတွင်းမှာသူတို့တွေက6ယောက်ကိုတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ထောင်ဒဏ်9လစီချမှတ်ခဲ့ပြီးဦးဆောင်သူ2ဦးကိုတော့ထောင်ဒဏ်2နှစ်နဲ့3နှစ်အထိပြီးချမှတ်ခဲ့ပါတယ်။အရွယ်မြောင်သေးတဲ့ကျန်2ဦးကတော့အပြစ်ရှိကြောင်ဝန်ခံပြီးတဲ့နောက်ပိုင်းမှာဟောင်ကောင်ကိုပြန်ပို့ခဲ့ပါတယ်။ဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားသူအတော်များများကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကျွန်းကိုထွက်ပြေးလွတ်မြောက်ခဲ့တာရှိပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ဇွန်လတုန်းကတရုတ်အစိုးရကအသစ်ပြတန်းလိုက်တဲ့အမျိုးသားလူညုံရေးဥပဒေနဲ့အရေးယူခံရမှာစိုးရိမ်မှုတွေကြောင့်အခုလိုထွက်ပြေးကြတာဖြစ်ပါတယ်။ဒီဥပဒေအရဟောင်ကောင်မှာအကြမ်းဖက်မှုခွဲထွက်ရေးကြိုးပမ်းမှုနိုင်ငံတော်ကိုဆန့်ကျင်ပြီးတော့အဖျက်လုပ်ငန်းလှုပ်ဆောင်မှုနဲ့နိုင်ငံရေးချအစိုးရတွေနဲ့ပူးပေါင်းမှုစတဲ့လှုပ်ရှားမှုတွေမှာပါဝင်ပြီးပြစ်မှုထင်ရှားရင်ထောင်ဒဏ်တသက်ကြားခံရနိုင်ပါတယ်ရှင်။ဒီကနေ့ကြာတာဗရီနီကမ္ဘောဒီးယားတရားရုံးတစ်ခုမှာကမ္ဘောဒီးယားအတိုက်ခံနိုင်ငံရေးသမားတွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစီရင်မှုစတင်လိုက်ပါတယ်။တရားဆွဲဆိုခံထားရသူတွေကဖျက်သိမ်းခံထားရတဲ့ကမ္ဘောဒီးယားအမျိုးသားကက်တီပါတီ CNRP နဲ့ပတ်သက်ဆက်နွယ်နေသူ121ယောက်ဖြစ်ပြီးသူတို့ကိုတစ္ဆာဖောက်မှုလှုံ့ဆော်အားပေးမှုတွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။ဒီတဲကအတိုက်ခံ62ဦးကိုတရားရုံးကိုလာရောက်ဖို့ဆင့်ခေါ်ထားတယ်လို့အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့ CNRP ရဲ့ဒုတိယဥက္ကဋ္ဌမူဆိုချွာက Reuters သတင်းကိုပြောပါရယ် 2018ရွေးကောက်ပွဲမတိုင်ခင်ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ပါတီခေါင်းဆောင်ခန်ဆူခါဖန်စီခံခဲ့ရပြီးနောက်ပိုင်းပါတီကိုလည်းပိတ်ပင်ခဲ့တာပါ။အဲ့ဒီရွေးကောက်ပွဲမှာဝန်ကြီးချုပ်ဟန်ဆန်ရဲ့ကမ္ဘောဒီးယားပြည်သူပါတီကမဲဆန္ဒနဲ့အားလုံးမှအနိုင်ရရှိခဲ့တာကြောင့်နိုင်ငံတကာကစိုးရိမ်ပူပန်မှုတွေထွက်ပေါ်လာခဲ့တာဖြစ်ပါရဲ့ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီကနေ့ကြာသောရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ COVID-19 ရောဂါကိုထိထိရောက်ရောက်ကာကွယ်တားဆီးနိုင်မဲ့ကာကွယ်ဆေးနောက်တစ်မျိုးမကြာခင်မှာထွက်ပေါ်လာဖို့ရှိနေပါတယ်။ဗိုလ်ထုနေ့ကထုတ်ပြန်လိုက်တဲ့ New England ဆေးပညာဂျာနယ်ထဲမှာတော့ Johnson & Johnson ကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးဟာကနဦးစောပိုင်းအဆင့်တွေမှာဆီနာဝန်ထမ်းအဖြစ်ပါဝင်စမ်းသပ်ခဲ့ကြတဲ့လူငယ်တွေမှာရောလူကြီးတွေမှာပါပြင်းထန်တဲ့ကိုယ်ခံဆွမ်းအားတွေဖြစ်ပေါ်စေတာကိုတွေးရှိရတယ်လို့ဖော်ပြထားပါတယ်။Johnson & Johnson ကအခုစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးဟာ Pfizer BioNTech နဲ့ Moderna တို့ကထုတ်လုပ်နေတဲ့ကာကွယ်ဆေးတွေလို့မဟုတ်ပဲတစ်ချိန်မဲထိုးအောင်မှာဖြစ်ပြီးတော့လွယ်လွယ်ကူကူသယ်ယူပို့ဆောင်နိုင်တယ်လို့အချိန်တော်ကြာလဲရေခဲစရာထဲမှာထားနိုင်တာဖြစ်ပါတယ်။ဒီကာကွယ်ဆေးကိုအခုခါမှာစေနာဝန်ထမ်း4000ကျော်နဲ့နောက်ဆုံးဆက်စမ်းသပ်မှုတွေလှုပ်ဆောင်နေပြီးတော့ Johnson & Johnson ကုမ္ပဏီကတော့ရှေ့လလောက်မှာအမေရိကန်အစားအစာနဲ့ဆေးဝါးကုကဲရေးဌာန FDA ကနေအရေးပေါ်အသုံးပြုခွင့်ရဖို့အတွက်လှုပ်ဆောင်နိုင်နိုင်မယ်လို့ပြောလင်းနေပါတယ်ဒီဆေးကိုတည်ပြီးချက်ရပြီးတာနဲ့ကာကွယ်ဆေးတန်းတရာအထိပေးနိုင်ဖို့အတွက်အမေရိကန်အစိုးရနဲ့ကုမ္ပဏီကြားမှာ$1 billion တန်ဖိုးရှိတဲ့စာချုပ်ချုပ်ဆိုထားပါတယ်ခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO က COVID-19 ကာယောဂါစတင်ငယ်ပုံကိုစုံစမ်းစစ်ဆေးဖို့အတွက်တရုတ်နိုင်ငံကိုရောက်ရှိသွားချိန်မှာပဲတရုတ်နိုင်ငံရှေ့မြောက်ပိုင်းမှာ virus ကူးစက်မှုတွေတိုးလာနေပါတယ်တရုတ်နိုင်ငံမှာဒီနေ့ virus ကြောင့်သေဆုံးသူ1ယောက်ရှိခဲ့ပြီးတော့ဒါဟာလာပေါင်းများစွာအတွင်းမှာပထမဆုံးသေဆုံးတာဖြစ်ပါတယ်။ဒါပြန်ကူးစက်သူ4635ယောက်ရှိတာကြောင့်ကူးစက်သူစုစုပေါင်း18844ယောက်ရှိသွားပြီဖြစ်ပါတယ်။ဟေလုံညမ်းပြည်နယ်မှာတော့ကူးစက်သူ43ယောက်ရှိခဲ့ပြီးတော့အများစုကတော့ဇီဟာမျိုးကဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။အခုလက်တော့ကူးစက်မှုတွေစိုးရိမ်စရာအကောင်းဆုံးဖြစ်နေတဲ့ဟေဘေပြည်နယ်မှာတော့နောက်ထပ်ကူးစက်သူ81ယောက်ရှိခဲ့ပြီးတော့14ယောက်ကတော့ပြည်ပကပြန်လာသူတွေမှာတွေ့ရှိတာဖြစ်တယ်လို့ပြောပါတယ်။ဒီနိုင်ငံမှာလာမဲ့တရုတ်နဲ့တကူပွဲတော့မတိုင်ခင်မှာကူးစက်မှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့ဗီဂျင်းပါဝင်ဟေဘေပီနယ်နဲ့တခြားနေရာတွေကလူပေါင်း30ကျော်ကိုအပြင်မထွက်ပဲအိမ်ထဲမှာပဲနေဖို့သွားလာကန့်သတ်မှုအမျိုးမျိုးကိုချမှတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဂျမိုင်းဝန်ထမ်းတွေနဲ့အစိုးရဝန်ထမ်းတွေကိုတရုတ်နိုင်ငံဆီနိုဗက်ဆေးကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်ဆေးတွေကိုစတင်ထိုးပေးနေပြီဖြစ်ပါတယ်။ပထမဆုံးကာကွယ်ဆေးထိုးတဲ့အနေနဲ့ဂျမိုင်းဝန်ထမ်း 1.3 သန်းကျော်နဲ့အစိုးရဝန်ထမ်း 18.4 သန်းကျော်ကိုထိုးပေးသွားဖို့စီစဉ်ထားပြီးတော့လူဦးရေစုစုပေါင်းသန်း290တဲက3ပုံ2ပုံကိုထိုးပေးသွားဖို့ရည်ရွယ်ထားတယ်လို့အင်ဒိုနီးရှားဂျမိုင်းဝန်ကြီးဌာနကပြောပါတယ်။ဒီနေ့ပထမဆုံးထိုးခဲ့တဲ့ဂျမိုင်းဝန်ထမ်း25ယောက်ကတော့ဂျကာတာမြို့ကစစ်တိုမန်ဂွန်ကူဆိုမိုဆေးရုံကဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ဂျမိုင်းအဖွဲ့ချုပ် WHO ဦးဆောင်တဲ့နိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့ပုံကိုစုံစမ်းစစ်ဆေးဖို့အတွက်တရုတ်နိုင်ငံဝူဟန်မြို့ကိုဒီနေ့မှရောက်ရှိသွားပြီဖြစ်ပါတယ်။ဖော်ဝင်10ယောက်ပါဝင်တဲ့ WHO အဖွဲ့ဟာစင်ကာပူနိုင်ငံကနေတဆင့်လေနဲ့ရောက်ရှိလာခဲ့တာဖြစ်ပြီးတော့နှစ်ပတ်ကြာအသွာလာခန့်သက်ပြီးတည်ထောင်ခွင့်နေသောမှာဖြစ်ပါတယ်။သတင်းနောက်တွေကိုတစုံတရာပြောဆိုခဲ့ခြင်းမရှိခဲ့ပေမဲ့သူကတော့ကားထွက်သွားတဲ့အချိန်မှာလက်ပြပြီးတော့တပ်ပုံရိုက်ခဲ့ကြပါတယ်။အခုလို WHO ဦးဆောင်တဲ့နိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ရောက်လာတဲ့ပတ်သက်ပြီးဝူဟန်မြို့ကတူကတော့
那么所以说他们这个点来的话也有一定的帮助只是说来迟了嘛来迟总比不来
好。目前嘛တော့အတိုင်းအတာတစ်ခုထိထောက်ကူဖြစ်မှာပါသူတို့အနေနဲ့လာတာနည်းနည်းတော့နောက်ကြပါတယ်ဒါပေမဲ့လုံးဝမလာတာထက်စာရင်တော့နောက်ကြပြီးမှလာတာကကောင်းပါတယ်ဒီကယောဂါကတရုတ်နိုင်ငံမှာစဖြစ်ခဲ့တာလीသူတို့အနေနဲ့ဒီဗိုင်းရပ်စ်စတင်ပေါ်ပေါက်ခဲ့တဲ့မူလစစ်မြစ်ကိုတွေ့ရှိခဲ့မယ်ဆိုရင်သူတို့အတွက်ထောက်ကူဖြစ်မှာပါလို့အသက်38နှစ်အရွယ်ဝူဟန်မြို့ကန်ရောဂါပြောသွားတာဖြစ်ပါတယ်တရုတ်နိုင်ငံနဲ့ WHO ကြားမှာလာပေါင်းများစွာတဏ္ဍာရေးအခြေတင်ပြောဆိုမှုတွေဖြစ်ခဲ့ပြီးတဲ့နောက်တရုတ်သမ္မတရှီကျင်းဖင်ကနိုင်ငံတကာစုံစမ်းစစ်ဆေးသူတွေကိုလာရောက်ဖို့အတွက်ခွင့်ပြုခဲ့တာဖြစ်ပါတယ်။သိပ္ပံပညာရှင်တွေကတော့ဒီဗိုင်းရပ်စ်ဟာလင်းလို့ဒါမှမဟုတ် အခြားအကောင့်တစ်ခုခုကနေလူတွေစီကူးဆက်ခဲ့တာဖြစ်တယ်လို့ယူဆနေကြပါတယ် WHO ရဲ့သိပ္ပံပညာရှင်အဖွဲ့ထဲမှာတော့ American, Australia, Germany, Japan, Britain, Russia, Netherlands, Qatar နဲ့ Vietnam နိုင်ငံတွေကကြွမ်းကျင်သူတွေပါဝင်တာဖြစ်ပါတယ်ခင်ဗျာမင်္ဂလာရေးနိုင်ငံအရှိတောင်ပိုင်း Caucasus မစားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းမှာဒီနေ့အင်ဂျင်ယာနဲ့ချီပြီးတော့မီးလောင်ကျွမ်းခဲ့ပါတယ်ဒီနေ့မီးလောင်ကျွမ်းမှုကြောင့်အဲ့ဒုက္ခသည်စခန်းမှာရှိတဲ့အင်ဂျင်900ထပ်မနည်းမီးလောင်ပျက်စီးသွားခဲ့တယ်လို့မင်္ဂလာဒေ့နိုင်ငံမှာရှိတဲ့ Save the Children အဖွဲ့ရဲ့ညွှန်ကြားရေးမှူး Onno Van Manen ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ် Save the Children အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့မီးလောင်တာဘယ်ဒုက္ခသည်စခန်းဆိုတာအတိအကျဖော်ပြမထားပါဘူးဒုက္ခသည်တူကဓာတ်ပုံနေတဲ့တကွာ VOE ကိုအကြောင်းကြားတဲ့အထက်မှာတော့နာယာပါယာဒုက္ခသည်စခန်းအမှတ်26လို့ပြောထားပါတယ်ဒီမီလောင်ကျွမ်းမှုကနှစ်ပေါင်းများစွာဒုက္ခအခက်ခဲနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအတွက်တော့နောက်ထပ်ဆိုးရွားတဲ့ထိခိုက်ဆုံးရှုံးမှုကြီးဖြစ်တယ်လို့ Onno Van Manen ကပြောပါတယ်အခုလိုမီလောင်ကျွမ်းမှုကြောင့်အိမ်မှာရှိတဲ့ဒုက္ခသည်တွေဟာကိုလိုနီယာနေရာတွေမရှိတော့ဘဲကလေးတွေရဲ့အနာဂတ်ဟာလည်းမရေမရအခြေအနေနဲ့ရင်ဆိုင်နေရတယ်လို့သူကပြောပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအတာအနေနဲ့ရိုဟင်ဂျာတွေရဲ့ဒုက္ခတွေကိုဖြေရှင်းဖို့အတွက်ရရှိခိုင်မာတဲ့ဖြေရှင်းနည်းတွေကိုရှာဖွေဖို့လိုတယ်လို့လည်းသူကတောင်းဆိုလိုက်ပါတယ်ခင်ဗျာ ဗီဒီယိုကနေကြတော်ရင်းနေ့ညပိုင်းသတင်းတွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါးနဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်မဆူမြတ်မော်ပါရှင်အမေရိကန်သမ္မတရွေးကောက်ပွဲမှာဘသူအနိုင်ရတယ်လဲဆိုတာကိုလွှတ်တော်မှာတရားဝင်အတည်ပြုမဲ့ရလက်ပြောင်းလဲသွားစေဖို့ရည်ရွယ်ပြီးတော့ထကြွစုဖွဲ့ဖို့လှုံ့ဆော်ခဲ့မှုနဲ့သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲဖို့အတွက်ဒီမိုကရက်တစ်ပါတီပြည်အများစုရှိတဲ့အောက်လွှတ်တော်ကပုံထုံးနေတုန်းကဆုံးဖြတ်ခဲ့ပါတယ်ဒီအမှုကိုအထက်လွှတ်တော်မှာဘယ်တော့စတင်စစ်ဆေးကြားနာမလဲဆိုတာကိုလွှတ်တော်ဆရာ VOA သတင်းတောက်ကက်သရင်ဂျစ်ဆန်ရဲ့သတင်းကိုဆက်ပြီးတော့တင်ပြပါမယ်ရှင်။ကမ္ဘာ့ထရမ့်အပေါ်ထောက်ခံသူတွေလွှတ်တော်ရဲ့အတင်းဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံဖြည့်ဆွတ်ပြင်ဆင်ချက်25နဲ့သမ္မတကိုဖယ်ရှားဖို့တောင်းဆိုချက်ကိုမလိုက်နာနိုင်ဘူးလို့ဒုသမ္မတ Mike Pence ကအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုအကြောင်းပြန်ကြားခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတကိုတရားစွဲတင်မတဲ့လွှတ်တော်မှဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တရားစွဲဖို့ထောက်ခံမဲ232မဲကန့်ကွက်မဲ198မဲနဲ့ဆွဲချက်တင်တရားစွဲလိုက်ကြတာပါအမှုကတော့ January 6ရက်နေ့ကအမေရိကန်ပြည်ထောင်စုလွှတ်တော်အပေါ်စုဖူးထကြွဖို့သမ္မတ Trump ကလှုံ့ဆော်ခဲ့မှုဖြစ်ပါတယ
် The president saw the insurrectionist not as a face the foes of freedom as they are
ဆူဖူးထကြွသူတွေကိုလွန်မြောက်မှုရဲ့ရည်သူတွေလို့သမ္မတကမမြင်တဲ့အပြင်အာဏာကိုဖတ်တွယ်နိုင်မှုသူ့ရည်မှန်ချက်ကိုဖြည့်ဆည်းပေးသူတွေလို့မြင်ပါတယ်ပြည်သူတွေရဲ့ဆန္ဒနဲ့ဆန့်ကျင်တဲ့ရွေးချယ်ဖြစ်သလိုနှစ်ပေါင်း150နီးပါးခိုင်မာလာတဲ့ American Democracy စနစ်အဆုံးသတ်အောင်ဒေါသတကြီးသွေးထွက်တန်ယုံဖြစ်စေခဲ့တဲ့ရည်မှန်းချက်ဖြစ်ပါတယ
်။အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ဖြစ်ပါတယ်။အောက်လွှတ်တော် Republican အမတ်တွေဘက်ကတော့လွှတ်တော်စီးနင်းတိုက်ခိုက်ခံရမှုမှာသမ္မတတာဝန်မကင်းဘူးလို့ပြောကြပေမဲ့သမ္မတရဲ့လုပ်ရက်ကတရားစွဲရလောက်တဲ့အထိမဖြစ်ဘူးလို့ကာကွယ်ပြောကြားခဲ့ကြပါတယ်။
The president bears responsibility for when
ဘုဒ္ဓဟူးနေ့တုန်းကလူအုပ်ကြီးလွတ်တော်တဲ့အတင်းဖြက်စီးဝင်ရောက်ခဲ့ကြတာနဲ့ပတ်သက်လို့သမ္မတမှာတာဝန်ရှိပါတယ်။ဘာတွေဖြစ်နေလဲဆိုတာသူတွေ့တွေ့ချင်းဒါကိုဝေဖန်ပြစ်တင်ပြောခဲ့တယ်ပါတယ်
။အောက်လွှတ်တော်လူနည်းစုခေါင်းဆောင် Kevin McCarthy ဖြစ်ပါတယ်။ American သမိုင်းမှာသမ္မတ Trump ဟာသမ္မတတံကာလအတွင်းနှစ်ချိန်တရားစွဲခံရတဲ့ပထမဆုံးသမ္မတဖြစ်ပါတယ်။လူအုပ်ကြီးလွတ်တော်ပေါ်တိုက်ခိုက်မှုမလုပ်ခင်သူပြောခဲ့တဲ့မိန့်ခွန်းကိုသမ္မတကကာကွယ်ပြောခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်မှုကိုတော့ပုံထုနေတော့ကအပြစ်တင်ပါတယ်
။ No true supporter of mine could
သူပေါ်တကယ်ထောက်ခံသူတွေဆိုရင်နိုင်ငံရေးအရာအကြမ်းဖက်မှုလုပ်မှာမဟုတ်ဘူးလို့သမ္မတ Trump ကပြောခဲ့တာပါ။တရားစွဲတဲ့မတဲ့အောက်လွှတ်တော်မှာမဲခွဲခဲ့တော့က Republican အမတ်10ယောက်ကလည်းတရားစွဲတဲ့လို့ဆုံးဖြတ်ခဲ့ကြတာပါ။အဲ့ဒီထဲမှာဩဇာညောင်းတဲ့အမတ် list chain ကြီးလည်းပါဝင်ပါတယ်။အောက်လွှတ်တော်ကတရားစွဲဖို့ဆုံးဖြတ်လိုက်ပြီးမှအထက်လွှတ်တော်မှာအမှုကိုစစ်ဆေးကြားနာမှာဖြစ်ပါတယ်။အထက်လွှတ်တော် Republican တွေဘလို့ဆုံးဖြတ်မလဲဆိုတာသိကိုအရေးကြီးတယ်လို့ Brookings Institution ကပညာရှင် Elaine Garmack ကပြောပါတယ
်။ If we see a huge and ugly attack on the capital
ကဲလို့လာမယ့်ရက်ပိုင်းတွေအတွင်းမှာလွှတ်တော်အပေါ်အကြီးကျယ်တိုက်ခိုက်တာတွေမြင်ရမယ်ဆိုရင်တော့အပြစ်ရှိတယ်လို့ဆုံးဖြတ်မဲ့ဘက်ကအလေးတားမယ်လို့ထင်ပါလေ။တကယ်လို့တင်းမာမှုတွေညော့သွားမယ်ဆိုရင်တော့အပြစ်ရှိတယ်ဆိုတဲ့အမြင်လဲသွားနိုင်ပြီးတော့သမ္မတထရမ်ကအပြစ်ရှိတယ်ဆိုတဲ့အထိအထက်လွှတ်တော်အမတ်တွေကဆုံးဖြတ်ချက်ချမယ်မထင်ပါဘူး
။ သမရအဖြစ်ဂျိုးဘိုက်ဒန်ကျန်းသစ္စာချင်းဆုံမဲ့ရက်မတိုင်ငယ်တရက်အလို့ထက်ဆောပြီးတော့အထက်လွတ်တော်မှာအမှုစစ်ဆေးကြားလာမှာမဟုတ်ဘူးလို့အထက်လွတ်တော်လူများစုခေါင်းဆောင်မစ်မကော်နယ်ကကြေညာထားပါတယ်အဲ့ဒီအတွက်လွတ်တော်အဆုံးအဖြတ်လူတဲ့သမရသက်ရဲ့အစီအစဉ်တွေနှောက်နှေးသွားနိုင်တယ်လို့ပညာရှင်ကာမက်ကတွက်ပြပါတယ်
That'll be unfortunate for Biden.And unfortunate for the country, mostly.
ဒါကတော့ Biden အတွက်ကနိုင်ငံအတွက်ပါကံမကောင်းအကြောင်းမလာဘူးလို့ပဲပြောရမှာပါ။အဓိကအကြောင်းကတော့ COVID-19 ထောက်ပံ့ကြေးရဖို့ပြည်သူတွေကစောင့်စားမျှော်လင့်နေကြလို့ပါပဲ
။ပြီးခဲ့တဲ့ဗုဒ္ဓနေ့ကဖြစ်ရနောက်ပိုင်းကောက်ခံတဲ့စစ်တမ်းတွေမှာဘဲဆန္ဒရှင်56ရာခိုင်နှုန်းက Trump မှာတာဝန်ရှိတယ်လို့မြင်ကြပြီးတော့ယာရုကနေဖယ်ရှားတဲ့လို့မြင်သူတွေလည်းအနည်းငယ်ပိုများပါတယ်။တကယ်လို့အထက်လွှတ်တော်မှာတမရထရမ်အပြစ်ရှိကြောင်းဆုံးဖြတ်ခဲ့ရင်တော့သူအနေနဲ့တမရအပြစ်ဘယ်တော့မှပြန်ပြီးအရွေးခံလို့ရတော့မှာမဟုတ်ပါဘူးရှင်ကျွန်မဆုမြတ်ပါပါ
UAE American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မရိကန်ပြည်သူ့မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဆိုးရတက်လာတဲ့အခါရွန်ဂျာရေးဥဆောင်ဖြစ်ရှင်မှုဒုက္ခသည်ရေလှုပ်ရှားနေတဲ့ဝါရှင်တန်ခြေဆက် Refugees International အဖွဲ့ကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်အောင်လင်းဦးပါ။ရွန်ဂျာရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်မှုရွေးကောက်ခံသမ္မတဘိုင်ဒန်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်ဆိုတဲ့အမည်နဲ့အစိုးရကစားတဲ့အကြောင်းဒီနေ့ပဲထုတ်ပြန်လိုက်ပြီး Refugees International အဖွဲ့ကတိုက်တွန်းလိုက်တာဖြစ်ပါတယ်။ရွန်ဂျာရေးဖြစ်ရှင်ရမှာနိုင်ငံတကာအတိုင်းအဝန်းကိုတောင်းအားပေးနိုင်တဲ့အကြောင်းအခုလိုတိုက်တွန်းရတာလို့လဲစီရင်ခန်းစာကိုဥဆောင်ပြုစုခဲ့တဲ့ဒန်နီယယ်ဆိုလီဗန်ကပြောဆိုခဲ့တာပ
ါ And we do believe that the United States has a leading role to play that you know there's a series of things that that the United States can do
အမေရိကန်ပြည်ထောင်စုအနေနဲ့အဓိကအခန့်ခံတာကဥဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ထားပါတယ်ဖြစ်ခဲ့တာတွေပေါ်ဖြစ်တဲ့အတိုင်းတရားဝင်အသိအမှတ်ပြုသုံးနှုန်းပြောဆိုတာမျိုးကအစလုံနိုင်တာတွေလည်းတော်တော်များများရှိပါတယ်လူမျိုးတုံးတစ်ဖြတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ဖို့နဲ့နောက်ဆက်တွဲတန်တမာရေးအရာရေးတကြီးဆောင်ရွက်တာတွေအပါအဝင်တခြားအရေးယူဆောင်ရွက်တာတွေလုပ်သွားဖို့လည်းလိုပါတယ်
။ရွန်ဂျာရီပေါ်လူခွေရေးချိုးဖောက်မှုတွေကိုလူမျိုးတုံးတစ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်ဖို့လူခွေရေးလှုပ်ရှားသူတွေလွတ်တော်အမတ်တွေကတိုက်တွန်းတာတွေရှိနေပေမဲ့အမေရိကန်အစိုးရကတော့လက်ခံမထားပါဘူး။ဒါပေမဲ့လည်းမကြခင်စိုးရတဲ့လက်ထက်မှာတော့ဒီမူဝါဒကိုပြောင်းလဲဖို့လည်းRefugees International အဖွဲ့အပါအဝင်လူခွင့်ရေးလှုပ်ရှားသူတွေတွန်းအားပေးနေကြတာပါအထူးသဖြင့်ရွေးကောက်ခံသမ္မတဘိုင်ဒန်ဆိုရတဲ့မှာအရေးကြီးတဲ့ခန်းကဏ္ဍကပါဝင်လာကြမဲ့သူတွေအနေနဲ့ရွန်ဂျာအရေးပါဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အာရုံစိုက်တဲ့မှတ်တမ်းတွေရှိခဲ့ပြီးတာကြောင့်မူဝါဒတည်တည်ကိုအကောင့်ထဲဖွင့်နိုင်မှုလဲမျှော်လင့်နေကြပါတယ်ရွေးကောက်ခံသူသမ္မတကမလာဟဲရစ်နိုင်ငံခြားရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့အန်တိုနီဘလင်ကင်အပြင်အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီUSAID အကြီးအကဲဖြစ်ကုလသမဂ္ဂဆိုင်ရာတာဝန်ကြီးအောင်စမန်သာပါဝါတို့လိုပုဂ္ဂိုလ်တွေအနေနဲ့ရွန်ဂျာရေးမှာတွန်းအားပေးနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းလဲ Refugees International အဖွဲ့ကဒန်နီယယ်ဆိုလီဗန်ကပြောပါတယ်
I am encouraged by some of the statements that come from people high ranking likely to be high ranking in the Biden administration from the past I meanfirst of all, Kamala Harris is she as a senator co-sponsored the Burma Human Rights Bill
အစင်းကြီးရုပ်တော်ဝင်ထမ်းဆောင်ကြမဲ့လူတွေရဲ့ပြောဆိုချက်တွေကြောင့်ကျွန်တော်အားရကျေနပ်မိတာတွေရှိပါတယ်။ Biden ဆိုရအဖွဲ့မှာပထမဆုံးအနေနဲ့ Kamala Harris ဆိုရင်လည်းအထက်လူတော်အမတ်ဘဝမှာတုန်းကမြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာဥပဒေချမ်းကိုပူတွဲတင်သွင်းမှုပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်အဆိုပြုခံထားရတဲ့ Anthony Blinken ဟာဆိုရင်လည်းရွေးနာရီပေါ်တိုက်ခိုက်ခံရမှုတွေစားခဲ့တဲ့၃နှစ်ပြည့်အထိမ်းအမှတ်ဖြစ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရွေးကြအရေးတာဝန်ခံမှုရှိဖို့နဲ့နိုင်ငံသားအခွင့်အရေးရဖို့ Twitter လူမှုကွန်ရက်ကနေတောင်းဆိုခဲ့မှုပါတယ်။Samantha Power ဟာလည်းအစိုးရအဖွဲ့မှပါလာဖို့ရှိတာကြောင့်ရွေးညာအရေးဖြေရှင်းဖို့လူလူလာလာပြောဆိုကြသူတွေတော်တော်များများအစိုးရအဖွဲ့တွေမှပါလာကြတော့မှာပါ
။ဒီခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကလူညိုရေးကိစ္စကံတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရွေးညာဆွေးနွေးအစုကိုလိုက်လံရှင်းလင်းရမှာမြန်မာလူညိုရေးတပ်ဖွဲ့တွေကကြီးလေးတဲ့လူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွဲထားပါတယ်။ ရွန်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်အတိမတ်မပြုတဲ့မြန်မာဆွေရနဲ့တက်မလို့ကတော့နိုင်ငံတကာနဲ့လူ့ခွင့်ရေးအဖွဲ့တွေဆွဆွဲနေသလောက်လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းလည်းပြောဆိုထားပါတယ် Refugees International အဖွဲ့ရဲ့အစိုးရကစားမှာတော့အမေရိကန်ကဦးဆောင်ပြီးရွန်ဂျာတွေပေါ်လူ့ခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူတံခါးတွေပါဝင်ဖိအားပေးဖို့လည်းတိုက်တွန်းထားပါတယ်ဒီချိန်မှာပဲဒုက္ခသည်တွေလုံခြုံမှုရှိရှိနဲ့ဂုဏ်သိက္ခာရှိရှိနေရပြန်နိုင်အောင်တပ်မတော်ရင်းနှီးလည်းနေနဲ့ကြိုးပမ်းနိုင်တာတွေရှိတယ်လို့လည်းထောက်ပြထားပါတယ်။ Refugees International ဖွဲ့ရဲ့အစိုးရကစားကိုဥဆောင်ပြုစုခဲ့တဲ့ Daniel Sullivan ကို Skype ကနေဆက်သွယ်မေးမြန်းချက်အပြည့်အစုံကိုတော့ View မြန်မာပိုင်းရဲ့တင်းငွေနေညနဲ့တင်းလာနေမနေ့အစီအစဉ်တွေမှာအပြည့်အစုံနားဆင်နိုင်အောင်လည်းကြိုတင်အတည်ပြုချင်ပါတယ်ခင်ဗျာ။ကျွန်တော်အောင်လွေဦးပါ။
ရှမ်းပြည်နယ်ကိုရောက်ရှိနေတဲ့ NLD 90အဖွဲ့ဟာဒီကနေ့ကချင်တိုင်းသားရေးရဝန်ကြီးတရားအမျိုးသားပါတီနဲ့တရားစီတွေ့ဆုံပြီးဒီမိုကရေစီရေးဖက်ဒရယ်ရေးငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မနက်ဖြန်မှာတော့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီ3ပါတီနဲ့တွေ့ဆုံပွဲရှိတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့ဟာ2020ရွေးကောက်ပွဲမှာရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ဖြစ်ရွေးကောက်ခံရတဲ့တတိပုဂ္ဂလကိုယ်စားလှယ်ကချင်တိုင်းရင်းသားရေးရာဝန်ကြီးဦးစုပ်တောင်နဲ့ KM မျိုးသားပါတီကရွေးကောက်ခံ KM တိုင်းရင်းသားရေးရာဝန်ကြီးဦးတင်နုအပါအဝင်ကိုယ်စားလှယ်အဖွဲ့တို့နဲ့ရှမ်းပြည်နယ် NLD ပါတီရုံးမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာကချင်တိုင်းရင်းသားရေးရာဝန်ကြီးကအဓိကဆွေးနွေးတဲ့အချက်တွေကို NLD ကိုယ်စားလှယ်အဖွဲ့ဝင်ဦးထုံကားနော်ဆန်က VOA ကိုအခုလိုပြောပါတယ်
။အချင်းရဲဝန်ကြီးကတော့ NLD ပါတီပေါ်ဆောင်တဲ့ဒီမိုကရေစီပြည်ထောင်စုတာဒီကိုကတော့ဒါဒီအကုန်လုံးအောင်မြင်အောင်လဲသူ့အနေနဲ့ကလည်းဒါပါဝင်ပြုပါကူကူကြီးဆောင်ရွက်မယ်ဆိုရက်ဒါဒီပါတီရဲ့ပြီးကတော့ဒါဒီနာငင်းချမ်းရေးကိစ္စဒီငင်းချမ်းရေးကိုပေါ်ဆောင်ပေးဖို့ဒူတဲ့အခုအနည်းခုနှစ်ခုတော့ငါတို့ဒီသွင်းဆက်ဖြစ်နေတယ်နော်အခုဒီငင်းချမ်းနိုင်ပြီဆိုတော့အဲ့တော့ဒီသွင်းငင်းချမ်းရေးကိုဒါကိုလည်းအများဆုံးပေါ်ဆောင်နိုင်အောင်ကြိုးစားပေးဖို့ဆိုတာမျိုးကြီးကြောပြတာ
KM မျိုးသားပါတီနဲ့ဆွေးနွေးရမှာလဲ KM လူမျိုးတွေရဲ့အရေးကိုပါထက်သွင်းဆွေးနွေးတယ်လို့လည်းဆက်ပြောပါတယ
် KM ပါတီကလည်းသူတို့ရဲ့ KM လူမျိုးတွေရဲ့ဖြစ်ခြင်းနဲ့ဆန္ဒပြီးပေါ့နော်သူတို့ရှားတီရဲ့ဆရာပြင်းနေရဲ့ကရင်ပြင်းနေဘက်ကသူတို့ဒုက္ခရဲ့သုံးသိန်းကျော်ရှိတယ်ပေါ့အဲနောက်အားရနေသူတို့ကတကယ်တမ်းဖြစ်ရသားမင်းလေဒီမှာမပုံပြင်အရာတော့ဒီမှာကရင်ဖြစ်သွားတာတို့ကြားဖြစ်သွားတာတို့ဗမာဖြစ်သွားတာတို့ဟာမျိုးတွေအများကြီးရှိတယ်တဲ့အဲ့ဒါကြောင့်အမျိုးမျိုးကိုပြန်ပြန်ပြီးပြန်လာအမိနာမအမှန်ပေါ့ကွာအဲ့လိုမျိုးလေးဖြစ်စေခြင်းလို့ဆိုတဲ့သဘောကိုသူတို့ပြောပြပါတယ်
ကရင်အမျိုးသားပါတီကလည်းဒီမိုကရေစီဖက်ဒရယ်နဲ့ငြိမ်းချမ်းရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းပြောပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ဆွေးနွေးမဲ့အလားအလာကိုလည်းဦးအင်ထုံခါနော်ဆန်က
မရက်ကျန်ကလည်းကျွန်တော်တို့ SNLD နဲ့ဆွေးနွေးရတဲ့အစီအစဉ်ရှိပါပြီအဲနေရာကြီးဆွေးနွေးဟိုအဲ့ဒါတစ်ချက်လေးပဲလည်းတစ်ချက်လေးလေးဆက်ဆံတော့မင်းလေးကအရရခိုင်တို့ဆွေးနွေးအဲနှစ်ဆန်းရခိုင်တို့ထားလိုက်တော့နော်95ရခိုင်တို့အဲဆွေးနွေးကညာနေတဲ့အနေအထားဖြစ်ပါတယ
် NLD နဲ့ SNLD နှစ်ဖက်ကိုယ်စားလှယ်အဖွဲ့ဟာသက်ဆိုင်ရာပါတီရုံးတွေမှာမဟုတ်ပဲတတိယနေရာတစ်ခုမှာတွဲဆုံဖို့ညှိနှိုင်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီလိုတွဲဆုံမှနဲ့ပတ်သက်ပြီး SNLD ပါတီဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးရှမ်းပြည်နယ်ကလာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဝါမျိုးသားပါတီတို့ကလည်းမနက်ဖြန်မှာ NLD ကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံဖို့ဒီကနေ့ညနေမှာတောင်ကြီးကိုရောက်ရှိမှာဖြစ်ကြောင်းနဲ့တွဲဆုံမဲ့နေရာနဲ့အချိန်တော့တတ်မှတ်ထားတာမရှိသေးကြောင်းလာဟုနဲ့ဝါပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်2020ခုနှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းရင်းသားပါတီ48ပါတီကိုဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပါတယ်ကချင်ပြည်နယ်မှာရွေးကောက်ပွဲအနိုင်ရထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီနဲ့ဆွေးနွေးတာရှိခဲ့ပေမဲ့မွန်နဲ့ကယားပြည်နယ်မှာတော့တွဲဆုံဆွေးနွေးမဲ့နေရာမညီနိုင်နိုင်တာကြောင့်မွန်ညီညွတ်ရေးပါတီကယားပြည်နယ်ဒီမိုကရက်တစ်ပါတီတို့နဲ့မဆွေးနွေးနိုင်ခဲ့ပါဘူးကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ပဲခူးတိုင်းကြောက်ကြီးမြို့နယ်မှာအပြည့်ရလက်နက်ကန်ဖွဲ့ KNU ကရင်မျိုးသားစေယုံလျောက်ခံတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားပိုက်ပွဲတွေနှိမ့်ဆင်ရက်ဆက်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါ ဘကူတန်းကြောင်ကြီးမြို့နယ်မှာလမ်းဖောင်းလုပ်နေတဲ့မြန်မာစစ်တပ်နဲ့ဒေသတွင်းမှာခြေပြုထားတဲ့ KNY တပ်မဟာ3တပ်ဖွဲ့တို့ဒီတစ်ပတ်ထဲမှာပဲတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာပါဒီကနေ့သိဆိုရင်တိုက်ခိုက်နေတာ၄ရက်ရှိနေပြီလို့လဲကြောင်ကြီးဒေသခံစောစုမြင့်ကပြောပါတယ်
ဒီနေ့ဆက်လေးနေမနေ့ပေါ့နော်အဲ့မှာပတ်ကော်ခီးရွာဘေးပေါ့နော်အဲ့ဟိုနေဒီသူတို့ဖောက်တဲ့လမ်းမပေါ့ပါပေါ့နော်အဲ့မှာလည်းတိုက်ပွဲတစ်ပွဲဖြစ်တယ်တဲ့တမတော်ကနေပြီးတော့စီတဲဆောင်သွားတယ်ဟိုကားတကြီးပေါ့နော်အဲ့မှာပြစ်ခံရတယ်
ရဲ့တစ်ရက်နဲ့တုံးရက်တကြိုက်သူအဲနမ်းပေါ်မှာစီပြေမှုရှိတယ်။နင်းအဲ့ဒီတောက်ကြီးမြေတဲဟိုသူဖောက်တဲ့လမ်းနေဖြစ်တာတော့တောက်ကြီးနဲ့မြေတဲကြားမှာပဲဖြစ်တယ်
။စကားမှုတွေဖြစ်ပွားရာကမြန်မာစစ်သားတွေထပ်မံရောက်ရှိနေတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။လက်တလောတိုက်ပွဲတွေကြောင့်ဘကူတိုင်းကြောက်ကြီးမြို့နယ်နဲ့ဂရင်းပြည်နယ်ဘာပုံမြို့နယ်ကြားကလန်ဘေးရွာတချို့ကဒေသခံ900လောက်ဘေးလွတ်ရာသိမ်းရှောင်နေရတယ်လို့လည်းဒေသခံစောစုမြစ်ကဆက်ပြောပါတယ်။
ဒီတမ၃နဲ့တမ၅ကြားမှာပေါ့နော်အဲ့မှာရှိတဲ့ပြည်သူ900ကျော်ရှောင်ပြေးနေရတယ်ပေါ့နော်ပြေးရဆိုတော့အခုလောလောဆယ်သူကဒီအဲ့ဖောက်တဲ့လမ်းနဲ့မီးလို့ရှိရင်တော့သူကနည်းနည်းဝေးတဲ့နေရာဒီလောက်ပဲသူတို့ပြေးရတာပေါ့ဟိုစခိုင်းလို့ပါညာတိကြတော့အဲ့လိုတော့မရှိဘူးပေါ့
ပြီးခဲ့တဲ့2020ပြည့်နှစ်ကုန်ဒီဇင်ဘာ28ရက်နေ့နဲ့ဒီနှစ်စံဇန်နဝါရီလ2ရက်နေ့မှာလဲပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နဲ့ကြောက်ကြီးမြို့နယ်နေမြေဖြစ်တဲ့ခုတ်ပူစောမီလူခဲကခုနဲ့ခဲတဲ့ကျေးရွာအစုတွေမှာ KNU နဲ့မြန်မာစစ်တပ်တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်ခုတ်ပူစောမီလူခဲကခုနဲ့ခဲတဲ့ကျေးရွာအစုတွေမှာတပ်ဆွဲထားတဲ့မြန်မာတပ်စခန်းတွေပြန်လည်ရုပ်သိမ်းပြီးဖို့လဲဇန်နဝါရီ4ရက်နေ့ရက်စွဲနဲ့ညောင်လေးပင်ခရိုင်ကရင်လူမှုရေးရာအဖွဲ့ကနေသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ဒေသခံတွေပေါ်ချင်းချောင်းလာတဲ့လက်နက်ကန်ပြိပခတ်တွေရက်စဲဖို့ကိုလည်းဒေသခံလူမှုအခြေပြုဖွဲ့စည်းတစ်ခုဖြစ်တဲ့အရာဖက်ပြေကတိုက်ခိုက်မှုစောက်ကြီးရေးကော်မတီဝင်ဦးထူးဘလက်ကပြောပါတယ
်ပြိပခတ်ဖြစ်တော့နှစ်ဖက်လက်နက်ကန်ကတော့သူ့ဟာနဲ့သူကတော့ဘာမှပြဿနာမရှိဘူးကျွန်တော်တိုင်းရင်းသားဒေသခံတွေပဲဒုက္ခရောက်မှာဒါထုံးစံပဲပြိပခတ်မဖြစ်ဘူးကျွန်တော်တို့ကလည်းအဲ့ဒါပဲညှော်လင့်နေ
ကြောက်ကြီးမြို့နယ်ပြင် KNU တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားဖာပုံခရိုင်မှာလည်းစစ်ရေးတင်းမာနေပါတယ် KNU တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ခိုက်မှုတွေဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူကိုဆက်တွယ်ဖို့ကြိုးစားပေမဲ့မရခဲ့ပါဘူးအစိုးရနဲ့ NCA ပြည်ရပြည်တဲ့နောက်ပိုင်း KNU ထိန်းချုပ်ရာဒေသတွေမှာတပ်မတော်ကသံစကန်းတစ်တီစောက်တာဆက်ရန်ရားတင်တဲ့လမ်းဖောက်လုပ်နေတဲ့လောက်ရတွေကြောင့်စီရေးတင်းမာမှုတွေပေါ်ပေါက်တာလို့လဲ KNU ဖာပေါ်ခရိုင်တပ်မငါပြောခွင့်ရဘသူမမန်းကပြောပါတယ
်နောက်ဆုံးအခြေအနေကတော့ဒီချစ်တွင်းမှုတော့ရှိတုံးပဲပြောရမှာပေါ့နော်ဗမာစစ်တပ်ကလည်းဒီတင်အားတွေတိုးလာတယ်ကားရန်တွေနဲ့တက်လာတယ်ဆိုတော့လမ်းဖောက်တာတွေလည်းလုံလာတဲ့ခါကျတော့ချစ်တွင်းမှုတော့ရှိနေတယ်လို့ပဲပြောရမယ်အဲ့လိုမျိုးလားလုံနေမယ်ဆိုတော့ချစ်တွင်းမှုတော့ရှိနေဥမာပဲလို့ပြောရမှာဖြစ်တယ
်သံစကန်သည့်တည်ဆောက်တာအစိုးရအုပ်ချုပ်ရေးရန်တရားစင်ဆက်မပြဝင်ရောက်လာမှုတွေဟာဖက်ဒရယ်ပြည်ထောင်စုရအနှစ်ဒါရကိုစန့်ကျင်တဲ့လို့ရလို့မနေ့ကကြားရောက်တဲ့ကရင်နှစ်သိကူးနေ့မှာ KNU ရဲ့လက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ကနေကရင်မျိုးသားတွေနဲ့လူငယ်ထုတွေကိုပေးဖို့တဲ့အိတ်ဖွဲ့ပေးစာမှာဖော်ပြထားပါတယ်KNU တပ်မ9ခြေဆိုင်ရာဖားပုံခရိုင်မှာမြန်မာစစ်တပ်တပ်စခန်းတွေပြီးကြတဲ့နှစ်ကိုနောက်ဆုံးစာရုပ်သိမ်းပေးဖို့ KNLA ကနေညင်ညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေတာပါလက်ရှိ KNU တပ်မ9ဖားပုံခရိုင်တပ်မဟာ3ညောင်လေးပင်ခရိုင်တွေမှာနှစ်ဖက်တပ်တွေစစ်ရေးသိမ်းမှနေတယ်လို့တပ်မဟာ3တထုံခရိုင်ဘီလင်းမြို့နယ်ဘက်မှာလည်းထိတွေ့မှုတွေကြိုးကြားဖြစ်ပွားနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
တရုတ်နဲ့တကူမတိုင်ခင်မှာပဲမြန်မာနိုင်ငံသားတွေအများစုရှိတယ်။တရုတ်နိုင်ငံရွှေလီနဲ့ချေကောင်မြို့တွေမှာအသွားအလာကန့်သတ်ပြီးကာဝယ်ဆေးထိုးပေးဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းတင်ဆက်ပေးမှာပါ။ကျွန်မကတော့စုစုပါ။အကြခင်ကြားရောက်မဲ့တရုတ်နဲ့တကူကာလမှာအသွားအလာတွေများနိုင်တာကြောင့်ရောဂါကူးစက်မှုတွေတိုးလာမှာကိုစိုးရိမ်နေချိန်မှာပဲယူနန်ပြည်နယ်ရွှေလီနဲ့ချေကောင်မြို့တွေမှာဒေသခံအာဏာပိုင်တွေကရောဂါကာဝယ်ရေးအစီအစဉ်တွေတိုးမြှင့်ဖို့စီစဉ်နေတာဖြစ်ပါတယ်။တမျိုးလုံးအတိုင်းအတာနဲ့အသွားအလာကန့်သတ်ဖို့စီစဉ်နေပြီးတရုတ်နိုင်ငံသားတွေရောမြန်မာနိုင်ငံသားတွေကိုပါကိုဗစ်ရောဂါကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေတာပါရွှေလီနဲ့ချေကောင်မြို့တွေကိုတကြောပြန်အသွားအလာကန့်သတ်တာတွေလုပ်ဖို့ဒေသခံအာဏာပိုင်တွေကကြေညာထားကြောင်းလည်းရွှေလီမြို့မှာနေတဲ့ကိုထက်မြက်ကပြောပါတယ်
တော်တော်ပြန်ချမယ်ဆိုတော့ဒီရသလုံးဖြစ်နေပြီသူတို့ကကြေညာထားတာကိုဆေးထိုးမယ်ဆိုတာကတော့ဒီ25နဲ့နေလို့လည်းပြောကြတယ်ကို26လို့လည်းပြောကြတယ်မျိုးမျိုးပေါ့ရကောအလိုက်ပေါ့ညီမပြီလို့ပေါ့ရပတ်တက်ဆိုရပတ်တက်ရပတ်တက်တခုတော့ဈေးထိုးပေးမယ်အဲ့လိုမျိုးပေါ့အဲ့လိုမျိုးပေါ့ပြောတာပေါ့
ရွှေလီနဲ့ချေကောင်မှာရှိတဲ့ကြောက်ရောင်းဝယ်လုပ်တဲ့နေရာတွေကိုလည်းဒီအပိုင်းလုံးချုပ်ရေးတိုးချထားပြီးကိုဗစ်စစ်ဆေးတဲ့ထောက်ခံချက်မရှိရင်လည်းဝင်ဝင်မပေးတော့ပါဘူး အခုလောလောဆယ်မှာလည်းအသွာလာကန်တတာတွေရှိလာနေပြီးတနည်းနဲ့တနည်းအားသွာလာဖို့ခက်ခဲလာတယ်လို့ရွှေလီနာရေးကူညီမှုအသင်းဥက္ကဋ္ဌဦးစိန်တင်ကပြောပါတယ်
ရှင်ဒီမှာသူကအခုကာဝယ်ဆေးထိုးမယ်ဆိုလို့ရှိရင်တရားထင်းမဲ့ပြီးထိုးဖို့လေသူတို့လားလာရှိတစ်မျိုးလုံးကိုသွာလာဖို့အကုန်လုံးကတ်တက်ပြီးတော့မှတရားထင်းအပြီးထိုးဖို့လို့ရှိတယ်ဘာမလို့ရှိရင်သူကကြွားလေးကြွားလေးကိုပိတ်ထားပြီးတော့မှထိုးမယ်လို့လေသူကအဲ့လိုမျိုးတော့အဖြစ်ရှိတယ်ဥပမာပေါ်တော့တချို့ကြွားလေးဆိုလို့ရှိရင်သွာလာခြင်းပိတ်ပြီးမှကြွားထဲမှာပဲအဲပြီးလိုက်ပြီးတော့မှကျန်တဲ့ကြွားလေးလည်းပြီးပြီးဆိုမှအဲပြီးတဲ့ကြွားလေးကိုပဲသွာလာခြင်းလို့ပြီးသေးတယ်ဆိုတော့သွာလာတယ်အဲ့ဒီလိုပုံစံမျိုးတွေလည်းကြားတယ်
လာမယ့်တရုတ်နှစ်ကူမတိုင်ခင်မြို့တော်ပေကျင်းအနီးကမြို့တွေမှာတချို့ပြည်ပြည်တွင်ကူးစက်မှုတွေရှိလာနေတာကြောင့်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနယ်ထိစပ်တဲ့နေဆက်မြို့တွေမှာပါယောဂကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းလာတာပါနှစ်တကူနီလာချင်းဖြစ်သလိုကူးစက်မှုတွေပြန်ဆလာတဲ့အချိန်မှာယောဂကာဝေးဆိုင်ရာစည်းကမ်းတွေကိုအရင်ကထပ်ပို့ပြီးအခုရက်ပိုင်းတွေမှာတင်းချက်လာတယ်လို့လည်းရွှေလီအခြေဆိုင်တအားလူငယ်ပရာဟိတအဖွဲ့ဥက္ကဋ္ဌမိုင်ဦးလှိုင်အေးကပြောပါတယ်
ဒီကြီးရယ်ဆင်းလာတဲ့သူတွေကိုယောဂတဲလာမှာဆုလို့ဒီရှီလီမြို့ထဲမှာပေါ့ဗျာနော်မြန်မာပြည်ပြန်မဲ့သူတွေလေဒီနှစ်တကူပြန်မဲ့သူတွေပေါ့အကွင်း14ရက်ဝင်ရမယ်ဆိုပြီးတော့ဒီရှီလီရောက်ရင်တော့အဲကြောင့်မလို့တို့ကလော့ဒ်ဒေါင်းပြန်ချမလို့ပြောဟုတ်တာပဲနေထိုင်ခွင့်စာအုပ်တွေပါတွေနဲ့အဲအရေးပူပြီးတော့အဆင်ပြေတယ်အခုလောလောဆယ်တာတို့အဲ့ဟာကိုအရေးသိမ့်ယူသေးဟာဒီကျမ်းမာရေးကအဓိကကိုပဲတို့အရေးယူနေတာယောဂကြောင့်ပေါ့ဗျာ
တရုတ်နိုင်ငံမြောက်ပိုင်းဟဲပေပြည်နယ်မှာကိုဗစ်ကူးစက်မှုတွေထပ်ရှိလာပြီးတဲ့နောက်တရုတ်နိုင်ငံနဲ့ယောဂကူးစက်နှုန်းကဆန့်ကျင်တင်တက်လာနေပါတယ်။တစ်ကမ္ဘာလုံးမှာကိုဗစ်ယောဂကူးစက်ခံရသူပေါင်း62တန်းကျော်နဲ့သေဆုံးသူ19သိန်းကျော်ရှိနေပါတယ်။ယောဂကူးစက်မှုပထမဆုံးစတင်ခဲ့တဲ့တရုတ်နိုင်ငံမှာတော့သေဆုံးသူ4600ကျော်နဲ့ကူးစက်ခံရသူပေါင်း 18,000 ကျော်ရှိနေပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသွန်သက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်တင်ရန်စာတထုတ်ယူမှုမှာတည်သာမြင်သာပွင့်လင်းစွာတောင်းဝန်ရှိစွာလုပ်ကံမှုတိုက်တွန်းနေတဲ့တွင်တဲ့တရားစတာထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ရဲ့လုပ်ငန်းတိုးတက်နေပုံကိုဥအောင်ခင်နဲ့အတူကျွန်တော်ညာဝင်းအောင်ကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
ရေအောင်တရားစတာ24ထုတ်ယူနေတဲ့နိုင်ငံတွေမှာပြည်သူလူထုစိတ်ရဲမွေးကြနေကြပြီးအာဏာပိုင်အတိုင်းအဝိုင်းတစုနဲ့ကုမ္ပဏီကြီးတွေသာကြီးပွားချမ်းသာနေတာကိုပညာရှင်တွေဝေဖန်သုံးသပ်နေတာကြပါပြီတရားစတာထုတ်ယူမှုမှာတိုးတိုးတိတ်တိတ်ကြေဝိုင်းလို့အမြတ်ထုတ်နေတာကိုအတိအလင်းဖော်ပြဖို့တောင်းဆိုလာကြပါတယ်။ကမ်းလွန်ရေနံရှာဖွေခွင့်ရအောင်အင်္ဂိုလာအစိုးရကိုလိုင်စင်ကြီးဒေါ်လာတန်း100ကျော်ပေးရတယ်လို့ BP ကုမ္ပဏီကပထမဆုံးကြေညာပါတယ်။ဒါပေမဲ့ကုမ္ပဏီတစ်ခုတည်းကဖော်ထုတ်လို့ဘာမှအရာရောက်မှာမဟုတ်ဘူးဆိုတာသိရှိလာပါတယ်။ဒါကြောင့်တရားစတာထုတ်ယူတဲ့ကုမ္ပဏီတွေပြုံးဝင်လင်းလင်းလှုပ်ချဖို့ British ဝန်ကြီးချုပ်တိုနီဘလက်က2002မှာအကြံပေးခဲ့ပါတယ်။တရားစတာလုပ်ငန်းကဏ္ဍကဝင်ငွေထွက်ငွေကိုဖော်ပြဖို့လန်ဒန်ကြီးလာကမှမူအားဖြင့်2003မှာသဘောတူကြပါတယ်။တွင်လင်းမြင်သာမှုတာဝန်ယူမှုဖြောင့်မတ်မှန်ကန်မှုအမျိုးသားအကျိုးစီးပွားရှေ့ရှုမှုနဲ့ပြည်သူသဘောတရားလေးစားမှုဟာ EITI ရဲ့အခြေခံမူတွေပါပဲ။တွင်ထွက်တရားစတာထုတ်ယူမှုတွင်လင်းမြင်သာရေးအဖွဲ့ဖြစ်ပါတယ်။အဖွဲ့ရဲ့မူကိုလိုက်နာဖို့မြန်မာအပါအဝင်52နိုင်ငံကသဘောတူထားပါတယ
်2014မှာဦးသိန်းစိန်အစိုးရဟာတွင်းတွက်တယံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှာဖွဲ့ဝင်လောင်ဖြစ်လာပါတယ်အစိုးရကိုယ်စားလှယ်ကုမ္ပဏီကိုယ်စားလှယ်နဲ့တရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေပါဝင်တဲ့သုံးမွင့်ဆိုင်ညွန်ပေါင်းအဖွဲ့ကမြန်မာ EITI အစည်းအဝေးခန်းစာကိုရေးပါတယ်2014ကနေ2018အထိဖြစ်တဲ့အစည်းအဝေးခန်းစာ5ဆောင်ကိုထုတ်ပြန်ပါတယ်အစိုးရကရရှိတဲ့အခွန်အမဏာ နိုင်ငံပိုင်စီးပွားရေးလုပ်ငန်းရဲ့ပြီးချိန်မှုကုမ္ပဏီဝင်ဝင်နဲ့အသုံးစရာတွေကိုအစိုးရခန်းစာမှာဖော်ပြပါတယ် NLD ပါတီအစိုးရဖွဲ့တဲ့2016-19မြန်မာ EIDI စရုပ်ထအကြိမ်အစိုးရခန်းစာကိုထုတ်ပြန်ပါတယ်အဲ့ဒီနှစ်မှာတရားစာရ2ဖော်ခွင့်လိုင်စင်း2100ကျော်ထုတ်ပေးပါတယ်အများစုကကြောင်မြတ်နဲ့တတ်တူ2ဖော်ခွင့်လိုင်စင်းတွေဖြစ်ပါတယ်တမရော်ပိုင်စီးပွားရေးလုပ်ငန်းကြောင့်အနည်းငယ်သာဖော်ပြနိုင်ပါတယ်ကျောင်းမြေလုပ်ငန်းမှာစည်ရင်မပေးတဲ့ကုမ္ပဏီ90ရာခိုင်နှုန်းဟာစစ်တပ်ပိုင်းတွေဖြစ်ကြပါတယ
်။ဝင်လင်းမြင်သာမှုတာဝန်ယူမှုကျောင်းမှမကမှုစတဲ့ EITI မူတွေကိုမြန်မာပြည်မှာကျင့်သုံးဖို့အခက်အခဲရှိပါလေ။ကျောက်စင်းကျောင်းမြေနဲ့တတ္တုကန္တမှာအသေးစားအလတ်စားလုပ်ငန်းတွေများပြီးမောင်းခိုတူပေါ်မှုနဲ့အခွန်ရှောင်မှုကလည်းများပါတယ်။ EITI အဖွဲ့ကိုစည်ရင်ပြတဲ့အခါမှာကျောင်းမြေနဲ့တပ်တူကိုအလုံးအမင်းတံပိုးလျှော့ချထားပါလေအစိုးရကိုပေးရမယ့်အခွန်လျော့နေသွားအောင်လုပ်တာပါပဲအထူးသဖြင့်ကျောက်စင်းကဏ္ဍမှာဒီလိုကလင်ကချစ်လုပ်မှုတွေအများဆုံးဖြစ်ပါတယ်အလေးချိန်နဲ့တွေ့မယ်ဆိုရင်မောင်ခိုရောင်းတဲ့ကျောက်စင်းဟာတေဝင်ရောင်းတဲ့ကျောက်စင်းနဲ့အစာပေါင်း100ကျော်ရှိတယ်လို့ EITI အစီရင်ခံစာမှာဖော်ပြပါတယ
်ကျောက်စင်း1ကီလိုဂရမ်ရဲ့ပြားမြတံပိုးဟာကျပ်3000သာရှိတယ်လို့စည်ရင်မှာပြပင်မဲ့နိုင်ငံသားကိုရောင်းတဲ့တံပိုးက1ကီလိုဂရမ်ကိုကျပ်4,300ဖြစ်ပါတယ်။ကျောက်စင်းနဲ့ကျောက်မြေလုပ်ငန်းရဲ့93ရာခိုင်နှုန်းကိုစစ်တပ်ပိုင်းမြမစီးပွားရေးကော်ပိုရေးရှင်း MEC ကပိုင်ဆိုင်ပြီးဓာတ်သတ္တုလုပ်ငန်းမှာတော့24ရာခိုင်နှုန်းသာစစ်တပ်ကပိုင်ပါတယ်။ကျောက်စင်းကဏ္ဍကိုအလေးချိန်အရာတွက်ချက်ရမယ်ဆိုရင် 2016-19 ဘန်နာနှစ်မှာမောင်ခိုရောင်းတဲ့တံပိုးကတရားဝင်ရောင်းတဲ့တံပိုးထက်အစတရာကျော်ပုံများနေတယ်လို့ဖော်ပြပါတယ်။တရံသာဒလုပ်ငန်းကရတဲ့အခွန်ငွေ၄ပုံတစ်ပုံဟာတူပေါ်ရီလုပ်ငန်းတွေရဲ့ပြီးခြားငွေစင်းတဲ့ရောက်သွားပါတယ်။အဲ့ဒီငွေတွေကိုအသုံးပြုရမှာကြီးကြပ်မှုအားနည်းတယ်လို့ EITI ရဲ့စရုပ်ထအစီရင်ခံစာမှာဖော်ပြထားပါတယ
်။ရေနံဓာတ်ငွေနဲ့ပလဲကန္တာကကုမ္ပဏီအားလုံးနဲ့အခွန်ငွေအားလုံးကိုစရုပ်ထအစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့ဆေးအုပ်စုနဲ့အများဆုံးပတ်သက်တဲ့ကြောက်စင်းကြောက်မြက်ကဏ္ဍမှာတော့ဖော်ပြနိုင်တဲ့ကုမ္ပဏီဥယေဟာ100ရာခိုင်နှုန်းတောင်မရှိပါဘူးကြောက်မြက်ကဏ္ဍမှာဆေးအုပ်စုကလေဝကြီးအုပ်ပြီးအလွဲသုံးစားလုပ်ပုံကို EITI စရုပ်ထအစီရင်ခံစာမှာတွေ့နိုင်ပါတယ်ကြောက်စင်းကြောက်မြက်ကုမ္ပဏီ84ခုကိုသာဖော်ပြနိုင်ပါတယ်2018-18ဘဏ္ဍာရေးနှစ်အတွက်ထုတ်ပြန်တဲ့ EITI ပြည်စမအစီရင်ခံစာမှာတော့ပုံမူပြီးပွင့်လင်းမြင်သာလာတာတွေ့နိုင်ပါတယ်။ကျောက်စင်းကျောင်းမြက်ကုမ္ပဏီ209ခုနဲ့စီအုပ်စုပိုင်စီးပွားရေးလုပ်ငန်းနှစ်ခုဆက်ဆက်နေတဲ့တရားစာတကုမ္ပဏီ9ခုကိုဖော်ပြနိုင်ပါတယ်။တရားစာတကန္တရဲ့69ရာခိုင်နှုန်းကိုပြင်စမအစီရင်ခံစာကဖော်ပြနိုင်တယ်လို့ဆိုပါတယ်။တရားစာတစီမံခန့်ခွဲရာမှာပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိဖို့တိုက်တွန်းနေတဲ့ EITI မူဝါဒကိုမြန်မာပြည်မှာအကောင့်တွေဖော်နေတာတိုးတက်မှုရှိနေပြီလို့2020ဩဂုတ်လတုန်း EICI အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့အဆုတ်ယောဂအခန်းအကြောင်းပြောပြထားပါတယ်ကိုဗစ်ယောဂသဘာဝအရယောဂအခန်းရှိသူတွေမှာပိုပြင်းပြင်းထန်ထန်ခံစားစေရတာကအဆုတ်တဲ့ရှင်ကောင်းယောဂအခန်းရှိသူတွေအတွက်ဆိုရင်ပူရောင်ဓာတ်ရိုက်သက်ဆိုင်နေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘလူဓာတ်ရိုက်သက်ဆိုင်ပြီးယောဂါပူပြင်းထန်စေကဘလူကာဝယ်ပြီးဘယ်အချိန်မှာအမြန်ဆုံးဆေးရုံစေကံပြတယ်ပါလဲဒီအကြောင်းအဆုတ်နဲ့ရေကောင်းထုခုဆရာဝန်ကြီးနဲ့ဆေးထက်ကတို့တဲ့အဆုတ်နဲ့အသက်ရှူလမ်းကြောင်းဆရာဆေးပညာဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်โอเคဆုံးနဲ့ရေကောင်းသူသူဆရာဝန်ကြီးပမခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ယောဂါကယောဂါအခက်ရှိတဲ့သူတွေမှာပြင်းထန်မှုတော်တော်များပြီးတော့ဒီသေဆုံးမှုအထိပါဖြစ်တဲ့အတွက်ကျွန်တော်တို့ဒီအဆုတ်နဲ့ရေကောင်းဆိုင်ရာယောဂါတွေအတွက်ရောဆရာကြီးဘယ်လိုထူးခြားမှုတွေတွေ့ထားလဲ
ကိုဗစ်ယောဂါကတော့ဒီယောဂါအခက်ရှိတဲ့သူတွေမှာတော့ဖြစ်ခဲ့ပြီဆိုလို့ရှင်ယောဂါခံထားကြောက်မှုကပိုပြီးတော့ဟိုပြင်းထန်စီတယ်ပေါ့နော်အဲ့တော့အဆုတ်နဲ့ပတ်သက်ရင်တော့ကျွန်တော်တို့မှာ COPD ပေါ့chronic obstructive pulmonary disease တို့ခေါ်တဲ့ယောဂပမာလိုပြောရင်တော့အဆုတ်ပွားပန်းတာယောဂပြောလဲရတယ်နာတာရှည်အဆုတ်ပွားလေပြွန်ကျဉ်းယောဂလို့ပြောလို့လည်းရတယ်အဲတချို့ကလည်း chronic bronchitis တို့ emphysema တို့ဒီလိုလည်းခေါ်တာရှိတယ်အတူကောက်တော့ COPD ခေါ်တာပေါ့ 哎，药个吸的多的，所以说，不必要平平坦坦。看咱木来面嘞，对什么的不必要，面得罢了。
好，感谢。啊，古路，谁家那个八将，阿提个偏了些？
古别难听啊，看那古的古龙古，药个吃些那个不呢？啊，瘦嘛咯，阿提个吃些，你阿的古路表露也罢了。啊，把比如来说，古别难听啊，的那某年属于药个我吃些药。哦，瘦嘛的某年，你可能瘦药的药个吃点干嘛？啊，奥西金的加酶。有那毛病，像那的 COPD 都考的苏博班的药干嘛啊？的个别药干嘛偏偏的，如讲的啊，哦，个别药干嘛偏的一点，看来就毛你的的啵，喏，渐渐你的的，哎，你如嘛那毛你也吃起来的是不是喏？都啊不必要看啥了啵？那个人来都啊，奥西金啊，他妈如讲人那么丢 ，COPD 如那是不是？奥西金，刚才可能嘛没洗的啵，都在药你的的，他就属于刚才啊，刚才吃，哎，老会不满洗的，那里留下来的属于刚才熬汤嘛，叫你的的。个别尼莫尼亚起来的卡苏鲁西诺，对吧？尼莫尼亚压来的时候，奥西金不加多了不？然后那个人嘛，奥西金嘛比的 COPD 所有药价的心理度的嘛，奥西金啊，个别起来的时候不比加多了，不看啥的都不话呗。
好嘅，那太官不比了，但我草木了看来了，我想喏。
好办了呀。
好嘅，谁？阿里卡加罗，阿古罗嘛皮啊，高官奶奶的他们要死了谁？
这个都啊，粗粗加加伊，高官也没了，我们好不玻璃，但蛮努力路呗，高官也嘛话呗，反正来说。的 COPD 系列度里嘛 ，COVID-19 啊，不必要撇掉出来，特别偷他们了，那些有啊，他们那里那边的不啊，我看他们系列度里，可能我问嘛出来看着了 ，COPD 啊嘞，他们那里那边撇掉对，问嘛呗不，他们搞过来看着了 ，COPD 没系列，如果你搞过来你有呗，都懂啊嘛吧呗，啊，哎嘛你们啊，那比如变脱开路线嘞 ，social distancing 不，啊，问问你们，那这个 mask 都有懂没？没嘞，那空气污染没不呢？那这个咯，来看那个呢，啥子样呢？今年圣诞节谁买包 ？Angelie 都买包。这过去呀咯，啊，这主要是天哪包喏 ，COPD 说那那些说把药给撇掉，那那些药给撇掉说，我看你们都明天不必要，不顾来买路了，哎，天价了包喏。那这个偏那呢，这个咯，哎，这个炒股就来这个咯，你别信那个。谁用谁干？我看那那，我那看着咯，路上保安弄的对呀，老婆哩。第二，顾客不对个咯，那那那 chance 不免的路咯，叫
来
买。
好，感谢。阿弟，谁用谁干？看那那多阿来对个，阿将最起码是那些，阿古个别干啦么嘞？
像我罗的 COPD 或者苏巴班那系列独立股，那没有亏他那边。但嘛，有个事业，谁能慢慢干干？到比较有个年年的独立的 solution 咯，第谁的到谁的修谁的，慢慢设比较懂你吧？谁干我来的？阿建议这个小车开那包。我们说白了，因为什么？那拉的卡，东尼拉的卡，比如拉开那没有利息的，他嘞路啊路，将来路靠家了吧？但没过路，个别该有个便宜的钱嘛咯，看他看他拉的建议这个，当然的了，切不来打包。那拉完呢，将来路 teleconsultation 路靠的有啥没有的，弄来呢？第一部分收入慢慢弄没，他说明收入时间我拉了年多没，这边慢慢收东尼没收入钱，有个赚的收入 exhibition 的啵。那他们有年多的家家咯，都是过生木年纪了啵。这个都有个赚那边，都有个来跑的的，都也多个有个赚来的。我们心里到的对的，某某人难得的兄弟对的，亚弟表路啊，偏偏的对的啵。那第六六的 solution 呢，第四边有个赚来的，那就 exhibition 的好吧的。那你路哪里有咯？现在在那边啊，都把都亚弟表路，大某人上上表的，难得的某某人兄弟路。他们在路上的边，有个抓了路线，有个又抓了回来。他们问 COVID 吃大回来，所以有啥存在？他讲我们都有个抓回水呢，有个来看来收的水呢。Emergency department 我明明哩不要开下来跑的，跑的水多啊，特别努力的生意，看来你那都叫我们路皮皮水啊，在安尼洗的的。
OK， 谢谢。今天嘛，老太太就住在那哦，洗的了谢谢。
老对面我洗的了边 ，COVID 路过来有个咯，没得买呀的有。那那些长寿呢？宝贝，那那区别，那那区别就寿呢？国家嘛，国别来批的看着了，你长寿啊 ，COPD 来啦，国别批你啦啦，啥的批包，你如你的单家的去的，哎，你如的收入线嘞，正好嘞，起码咯，你 clinic 垃圾钱拿包，反正来说咯，都如果国别批的没批的了，特别讲嘞 COPD 是你的呢，那我讲我那个是 TB 的来的去，优秀你的的，在我们大理嘞，那那去年昆大比说增加流行了，另外刘娜她那个比较比不咯。如果这些设备，啊，将比他那里失败的。
好，感谢。今天嘛，现在的困难的来看到是啦，个别将吃到啦，的部门视察比他的受呢，先讲要讲吃到啦，我喏，那那都是受不。
哎 ，COPD 受不蛮难留那里啊，都有多话，没得的，留下人没得不喏，那比如今天嘛，将你的的。 တခါလေအသက်ရှူလိုက်လို့ရှိရင်ရှူရှူနဲ့အတံမြည်တတ်တယ်ပေါ့နော်နောက်ချောင်းလေးဆုတ်တဲ့တလေလေးထွက်တတ်တယ်ချိလိုက်မယ်ဆိုရင်တော့ခုကိုဗစ်ရဲ့လက္ခဏာတွေကလည်းဒါတွေပါတာပဲအဖျားလေးပါတယ်ပေါ့ကိုဗစ်မှာတော့ပို့ပြီးတော့ပါတတ်တယ်ပေါ့နော်ဒါပေမဲ့လက္ခဏာတွေဖြစ်တဲ့ကာလကကွာတယ်ဗျကိုဗစ်ကတော့ရက်တူတူအတွင်းမှာဖြစ်မှာပေါ့ COVID လူနာကြတော့လာနဲ့ချီးပြီးတော့ဖြစ်နေတဲ့သဘောရှိတာပေါ့ဆိုတော့ကဖြစ်တဲ့ကာလအတိုင်းဒါတော့ကွာခြားမှုရှိတယ်တိုးတော်လေးပဲ COPD လို့မသတ်မှတ်ရသေးတဲ့ COPD လူနာမှာ COVID ဖြစ်ပြီးတွဲပြီးတော့ရှိတယ်ဆိုတဲ့ဥစားမျိုးလည်းဖြစ်နိုင်တာပေါ့နော်ဆိုတော့နောက်ခုစလုံးက history ပေါ့မေးလိုက်လို့ရှင်တော့တချို့ကရက်တူတူနဲ့ဆိုတာ COVID ဖြစ်ဖို့များတယ်ပေါ့ရက်ရှည်လာပြီးဆိုလို့ရှင်တော့ငွေတွေက COPD ရှိနေတာခု COVID ထပ်ဖြစ်လာမဖြစ်လာတော့ test လုပ်မှာပဲသိရမှာပါဗျ
ဟုတ်ကဲ့ဆရာတော့ဘယ်လိုလက္ခဏာပြလာရင်တော့မဖြစ်မနေစေခဲ့ဘူးအများကြီးသိနေလဲဆရာကြီး
ဟုတ်တယ်ဗျအဲ့တော့အဖျားလည်းရှိလာမယ်အမောကလည်းပိုဆုလာမယ်ချောင်းဆူရာတွေကလည်းများလာမယ်ဆိုရင်တော့ဖြင့်ကိုဗစ်ကရောဂါကာလမှာတော့ကိုဗစ်ကိုကျွန်တော်တို့ exclude လုပ်ဖို့လိုပါတယ်ကိုဗစ်မဟုတ်ဘူးဆိုတာကိုသက်သေပြနိုင်ဖို့အတွက်စစ်ဆေးဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုအကြမ်းဖက်စီးရင်ကပယ်ဖျက်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အစိုးကိုရခိုင်ပြည်နယ်လွတ်တော်မှာအတည်ပြုခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်အဖွဲ့နဲ့ပအိုးနဲ့တအားနိုင်ငံရေးပါတီတို့ရှမ်းပြည်နယ်တောင်ကြီးမြို့မှာတွေ့ဆုံခဲ့တယ်ဆိုတာနဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီတို့တွေ့ဆုံမှုပြက်ပြားသွားခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာအစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားတဲ့ ULA AA ကိုအကြမ်းဖက်စည်းရင်းကနေပယ်ဖျက်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုရခိုင်ပြည်နယ်လွတ်တော်မှာကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်ဒီအဆိုကိုဇန်နဝါရီလ17ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်15ကြိမ်မြောက်ပုံမှန်အစည်းအဝေးပထမနေ့မှာမြောက်ဦးမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကတင်သွင်းပြီးပူရီတောင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကထောက်ခံဆွေးနွေးပြီးအခုလိုအတည်ပြုခဲ့တာပါဒီသူတွေလိုလားနေတဲ့ငင်းချမ်းရေးကိုရှေ့ဆက်နိုင်ဖို့နဲ့မတရားအသင်းအဖွဲ့အဖြစ်ကြီးညာထားတဲ့အတွက်ငင်းချမ်းရေးလုပ်ငန်းတွေမှာအဟန့်တမ်းမဖြစ်ဖို့အခုလိုအဆိုတင်သွင်းရတာဖြစ်တယ်လို့ဦးထွန်းသာစိန်ကပြောပါတယ်ရခိုင်တပ်တော် AA ကိုမြန်မာအစိုးရက2029မတ်လ23ရက်နေ့ကမတရားအသင်းနဲ့အကြမ်းဖက်အုပ်စုအဖြစ်ကြီးညာခဲ့ပါတယ်
ရှမ်းပြည်နယ်တွင်းရှိတိုင်းဒေသနိုင်ငံရေးပါတီတွေနဲ့တွေ့ဆုံမှုအတွက်2020ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိစဉ်မှာပိုးနဲ့တန်းပါတီတို့နဲ့တွေ့ဆုံခဲ့ပါတယ်ဇန်နဝါရီလ23ရက်ကဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ဗဟုလူ့ဘုဆောင်ဖွဲ့ကတောင်ကြီးမြို့ရှိ NLD ရုံးချုပ်မှာပိုးမျိုးသားအဖွဲ့ချုပ် BNO ကဥက္ကဋ္ဌဦးခွန်ဆန်လွင်ထွေထွေမှုခွန်တိန်ဖေရုံးဖွဲ့မှုစောခွန်ကျော်ဝင်းတို့နဲ့ညနေ3နာရီမှာတွေ့ဆုံခဲ့ပါတယ်ညနေ4နာရီချိန်မှာတော့တန်မျိုးရပါတီဒုဥက္ကဋ္ဌဦးညိဆိုင်နဲ့တွေ့တွေ့တွင်းမှုမိုင်အုံးခိုင်တို့ကလာရောက်တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုမှာဖက်ဒရယ်ပြည်ထောင်စုရေးတိုင်းနာရေးတွေကိုဆင်နွှဲခဲ့ကြပါတယ်ရှမ်းပြည်နယ်မှာ SNLD အပါအဝင်ဂျန်နဲ့ရွေးကောက်ပွဲအနိုင်ရပါတီတွေသတိပုဂ္ဂလတွေနဲ့လည်းဆက်လက်တွေ့ဆုံသွားဖို့ရှိတယ်လို့သောက်သားအောင်မိုးညိုကပြောပါတယ်
ချင်းပြည်နယ်တောင်ပိုင်းပလဝမြို့မှာတော်ထဲဝါခုတ်ဖို့သွားတဲ့အမျိုးသမီးတဦးဟာဇန်နဝါရီလ12ရက်နေ့မွန်းလွဲ2နာရီဝန်းကျင်ကမြေမြုပ်မိုင်းနှင်းမိပြီးဘယ်ဖက်ခြေထောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပလဝမြို့နယ်တိုက်ပွဲရှောင်တဲ့သဘာဝဘေးကူညီရေးအဖွဲ့ကဦးစာနီကပြောပါတယ်မြေမြုပ်မိုင်းနှင်းမိတဲ့သူဟာအသက်38နှစ်အရွယ်ကလေး9ယောက်မိခင်ဒေါ်တိုတိုဝင်းဖြစ်တယ်လို့သိရပြီးသူ့အမျိုးသားဟာပလဝမြို့ခရယာ26တိုက်ရင်ကတပ်မတော်တအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့ပလဝမြို့နယ်မှာတိုက်ပွဲစတင်ဖြစ်ပွားတဲ့2015ခုနှစ်ကစပြီးလက်ရှိအချိန်အထိမြေမြုပ်မိုင်းနှင်းမိတဲ့ဖြစ်စဉ်14ခုရှိခဲ့ပြီးသေဆုံးသူ9ဦးထိရှိခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ရဲ့မှတ်တမ်းအရသိရပါတယ်
ကချင်း ပြည်နယ်မြစ်ကြီးနားမြို့ပလနာနယ်မြေတွင်းရှိစိတ်ကျိုးဆက်စစ်ဆောင်စခန်းကအသက်55နှစ်အရွယ်လူငယ်မျိုးရာစုဆောင်ကဇန်နဝါရီလ10ရက်နေ့မှာကိုဗစ်-19ပိုးတွေ့ရှိပြီးနောက်စခန်းကိုလော့ကဒေါင်းချထားလိုက်ရပြီးဒုနယ်ဆက်ဆက်ခဲ့တဲ့46ဦးကိုအခါကောင်းတုတ်ဖတ်နမူနာစစ်ဆေးမှုတွေပရမအကျင့်ပြုလုပ်ခဲ့ပြီးဖြစ်ရာအလုံးမှာနက်ဂတိဗ်ဖြေထွက်ထားတယ်လို့စခန်းတာဝန်ခံဦးခွန်အောင်ကပ Yadelu, Sakan Tawanka, Upuang Gapsuare, Asuya Tawashi Dudine, Gruna, Lumu Silo Nino Yetin, TMS Aduga, COVID 19 Kagway Pistiri, Chama Yin at the sign at Siwa Pistiri, Laya Papu Pig Heavy Met, Asanta Sana Rika Lua Chedigu, Pampu Tapa Beijing Machine, Dibulu, Upuang Gapiovare.
Yadola Santa yet Natana Satakunis and Awaila Satoyan Nima Jayaude. She said, Don't Jim Yauke and Mildan Nitikuni attainment a canago. Go be Sako down, did that a light a jincho, Jimpa Pilo Tamelo, Mumbin at Soya Puewe. Gain Nayan Naya Wunji saw Amin Kanga Piovare. Gain Lumuru yet a lean at Tare Nitunim at Pedda at Dwe. Nitiku Berogo, Malihin Sipo. Did that a light Jamai, Lanyon Chen and Yi Lina be Jimpa Tamelo, Wunjiga Suare, Aladu Jamayomune. အထရာမြင့်အရှိချမ်းဒေတာမှာလဲကရင်နှစ်တကူနေကိုအထိကလှုပ်ဆောင်ချက်၃ချက်နဲ့အချင်းယုံပြုတ်လုပ်သွားမှာဖြစ်ပါတယ်ကရင်နှစ်တကူဘက်တော်ကိုကရင်တိုင်းနာတွေပြန်နှံ့နေချမ်းရတိုင်းဒေတာကြီးနဲ့ပြည်နယ်အသီးသီးတို့မှာနှစ်စဉ်ကျင်းပကြပြီးမြန်မာနိုင်ငံလွတ်လပ်ရေးမရမီအင်္ဂလိပ်အစိုးရလက်ထက်ကလေးကတရားဝင်ရုံးပိတ်ရဲ့အဖြစ်သတ်မှတ်ပေးထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတိုင်းနာပါတီတွေနဲ့တွဲဆုံညှိနှိုင်းဖို့အတွက်ဒေါက်တာအောင်မိုးညိုဦးဆောင်တဲ့NLD ကိုယ်စားလှယ်အဖွဲ့နဲ့ကြရပြည်နယ်ဒီမိုကရက်တစ်ပါတီတို့တွဲဆုံမှုတွေမှာတွဲဆုံရမယ့်နေရာညှိနှိုင်းလို့မရတာကြောင့်ပြက်ပြားသွားခဲ့ပါတယ်ဒီအကြောင်းကိုတော့မိကလျာမုံကနေစုစည်းတင်ဆက်ထားပါတယ်
ပိုင်းရနာပါတီတွေနဲ့လိုက်လံသွေးဆောင်နေတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်အန်အန်ဒီကိုယ်စားလှယ်အဖွဲ့ဟာဇန်နဝါရီလ12ရက်နေ့ကကြရပြည်နယ်လွိုင်းကော်မြို့မှာပိုင်းရနာပါတီတွေနဲ့နေရာညှိမျှတာကြောင့်သစ်ဆောင်ပွဲပြစ်ခတ်တယ်လို့ကြရပြည်နယ်ဒီမိုကရက်တစ်ပါတီတွင်ရင်မှဦးတဲတဲ့ကခုလိုပြောပါတယ်
ရိုးအဓိကလာတာသူတို့ပါတီကိစ္စဖြစ်တယ်ဆိုတော့ကျွန်တော်တို့အရင်လည်းပြောပါသိတော့အာရစီနာမှုရှိဘောနော်နောက်အမြင်တစ်ခုထဲထဲနဲ့သူတို့ကလိုက်ကြောပြီးနိုင်ခြင်းမရှိဘူးဆိုတော့တခြားသောနိုင်ငံကြီးကိစ္စရသည်တိုင်းနိုင်ငံကြီးကိစ္စရသည်ပေါ့အဲ့လိုကိစ္စမျိုးတွေကိုသူတို့နဲ့ဆွေးနွေးခြင်းမယ်ဆိုလို့ရှိရင်လည်းအနောက်ဖြစ်ပါမှာလားခင်ဗျာအမြင်နဲ့သူတို့တတရားဖြစ်မိတာပေါ့လေနောက်ပြီး
NLD
ဘဟုပြောခွင့်ရဒေါက်တာမျိုးညွတ်ကခုလိုပဲပြောပါတယ်ကျွန်တော်ဦးစားတင်မှုတွေရှိရဖွဲ့ကြုံကိုဖိတ်ကြပါတယ်အဲ့ဒါကတော့ဒီအင်ရှင်ရုံကိုမလာလို့ပါဘူးတခြားနေရာဦးပဲလာနေပါတယ်ဆိုတော့အားတော့အဲ့ဒါရဲ့ကိုယ်ပိုင်ရွေးချယ်ခွင့်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ဖိတ်ကြတာကိုမလာတဲ့အတွက်ကျွန်တော်တို့ပြုစုံခြင်းမျိုးမဖြစ်ပါဘူး
NLD ကိုယ်စားလှယ်အဖွဲ့ကဥဆောင်တဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွေးညိုဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီ၄ရက်နေ့ကမော်လမြိုင်မြို့မှာလည်းအခုလိုပဲနေရညှိမြလို့ဝန်ကြီးညွတ်ရေးပါတီနဲ့တွေ့ဆုံပွဲပြက်ခဲ့ရပြီဖြစ်ပါတယ်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရာမျိုးသိန်းကတော့ NLD အနေနဲ့မြို့သားညီညွတ်ရေးအစိုးရကိုအမှန်တကယ်ပုံဖော်လိုတယ်ဆိုရင်တတိယနေရာတစ်ခုခုမှာဆွေးနွေးပွဲလုပ်တည်တယ်လို့ဆိုပါတယ်
NLD ပါတီနေနဲ့ပေါ့လေတိုင်းရင်းသားပါတီတွေနဲ့တကယ်လက်တင်ကျကျညှိနှိုင်းပြီးတော့အမျိုးသားညီညွတ်ရေးအစိုးရပုံစံကိုပုံဖော်ဖို့စိတ်ပိုင်းချက်ထားတယ်ဆိုရင်တိုင်းရင်းသားပါတီတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေကိုNLD ပါတီခမ်းကြုတ်လည်းမဟုတ်ဒါတော့တိုင်းရင်းသားပါတီတွေရဲ့ရုံးချုပ်လည်းမဟုတ်တဲ့အတွက်နေရာမှာရှင်းတာနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်
November လ 10 ရက်နေ့ကရွေးကောက်ပွဲမှာNLD ပါတီနိုင်ရခဲ့ပြီးနောက်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးတပ်သွဲဆောင်ရွက်ဖို့ပိုင်းရနာပါတီတွေကိုကန့်လန့်ခဲ့ပြီးနောက်ဒီနှစ်ဆန်းကစလို့ပိုင်းရနာပါတီတွေနဲ့တွေ့ဆုံနေတာပါ NLD ကိုယ်စားလှယ်ခရီးစဉ်မှာရွေးကောက်ပွဲအနိုင်ရကချင်းပြည်နယ်ပြည်သူပါတီနဲ့ကချင်းပြည်နယ်မှာတွားရောက်တွေ့ဆုံခဲ့တယ်လို့မွန်ညင်ညွတ်ရေးပါတီနဲ့တွေ့ဆုံဖို့ဝန်ပြည်နယ်ကိုတွားရောက်ချိန်မှာတော့တွေ့ဆုံမဲ့နေရာကိစ္စကြောင့်ဆွေးနွေးပွဲပြက်ခဲ့ရပါတယ်
ဆက်ပြီးတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းမှာရှိတဲ့တစ်ရှူးငပြောကုမ္ပဏီတချို့လောက်ခမပေးဘဲတိမ်းရှောင်နေတဲ့အတွက်ငပြောချံလုတ်သားတွေအခက်အခဲဖြစ်နေရတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးမှာပါရှင်
Why more mutiny, Sanga Jiwa also, my more Jiwa drinker, Tishung of Yocha, Lozanga, Sejo, Digne Chain, the Loa Kari, Mayabe, Kaka Pinne Yad, Hello, Mabiocha, Lozama, Ukima, Winga, Bioware,
Jinza, Apuaga, Sachao Yau, Sachao Puet, Louis, Apiangaro, Dua, Mazen and Neo, Miku, Midazu, Miku, Mazen Loshi, Ulu, Kaka, the Mabiocha, Majinza, Song Yau, Jinza, Mayade, at Dread, Wimiashi, the Upper Bide.
အဲ့ဒီဟာကိုဦးလေးတို့ကကိုယ်ဆင်းရဲထားတဲ့နင်းနာကြီးကိုလူကြီးတို့ကတောင်းဆိုတာပဲဖြစ်တယ်။ဦးလေးတို့ကဒီစီဝါရေးလူမျိုးကြမ်းမာကြီးအစဒီငပြောကြမှာအလုပ်နှစ်မြောက်ထားတာလေ။ဒီနှစ်ပတ်လုံးနှစ်မြောက်ထားတာကိုဦးလေးတို့ကဘာမှမရရှိဘဲနဲ့အကျိုးခံစားဖို့မရှိဘဲနဲ့ဦးလေးတို့မှာလက်လွတ်ဆုံရှုံးရတယ်လို့ဖြစ်နေတာ။ကချင်ပြည်နယ်မြစ်ကြီးတန်းမြို့နယ်ဝိုင်းမော်မြို့နယ် Nankin Chong Sakwe Matoma, Nabiochan Lokuma, Nasaku Utale, Gomuniga, Lokaras on the Yamapibe, Tapi, Tayshang, Yare, Lokuma Luchite, Utiwinga Subare.
Managing Darida, Ubasia, Agama, Ai, Taloji Dine, Okatagan, Yoma, Posev your media kama.
မပင်းနိုင်တော့ဘူးလို့သူကပြောခဲ့တဲ့အတွက်တိုက်နယ်ဥက္ကဋ္ဌအနေနဲ့ပြောမှာမြို့နယ်ဟိုအုပ်ချုပ်ရေးမှုပြန်တင်ပြပါဆိုလို့ကျွန်တော်တို့ကပြန်တင်ပြခဲ့ပါတယ်တီးအတွက်နန့်ခွင်ချောင်းစိုက်ကွေးမှတ်တုံးကငပြောချန်လုဒ္ဓမာနှစ်ဆက်ကိုးဦးကနေဝန်ကြီးချုပ်တောက်တာခဲအောင်လုဒ္ဓမာယုံလူဝေမှုကြီးကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကရှင်ဝန်ကြီးဦးစော်ဝင်မြို့နယ်ထွေထွေ င်းပေးဖို့ညွှန်ကြားခဲ့ပေမဲ့ကုမ္ပဏီဘက်ကလောအပ်ခမပေးဘဲထွက်ပြေးသွားတယ်လို့ဥတည်ဝင်းကပြောပါတယ်။ကချင်းပြည်နယ်တွင်တရှုငပြောဆိုင်ခင်းလုပ်ငန်းတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိလာခြင်းမြေယာပြဿနာတွေပေါ်ပေါက်လာခြင်းတရုတ်ကုမ္ပဏီလက်အောက်သို့မြေကထောင်ချေကျရောက်သွားတဲ့ပြဿနာတွေအလုပ်ရှင်နဲ့အလုပ်သမားတွေရဲ့ပြဿနာတွေနှိမ့်စင်နဲ့မြဖြစ်ပွားနေတယ်လို့ငပြောချံအလုပ်သမားတွေနဲ့ဒေသတွင်းကအရက်ဖက်ဖွဲ့စီကပြောပါတယ်ခင်ဗျာ။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်လက်နက်ကင်အေအေကိုအကြမ်းဖက်စီရင်ကပယ်ဖြတ်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုရခိုင်ပြည်နယ်လွတ်တော်မှအတည်ပြုခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစလဲအဖွဲ့နဲ့ရှမ်းပြည်အတွင်းတိုင်းဒေသနိုင်ငံပါတီတို့ရှမ်းပြည်နယ်တောင်ကြီးမြို့မှာတွေ့ဆုံခဲ့ပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့င်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီရာ
ဒေါ်ရရှင်များရှင်ကြာသာပြီးနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနောက်ဆက်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်တမရဒေါ်နယ်ထရမ့်ကို American Outlook တော်ကဗုဒ္ဓဟူးနေ့ကတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကလူအသက်သေဆုံးရတဲ့အထိဖြစ်ပွားခဲ့တဲ့လွတ်တော်အဆောက်အုံကိုဝင်ရောက်စီးနှင်းမှုဖြစ်ရမှာသမရထရမ့်ကသူ့ကိုထောက်ခံသူတွေကိုလှုံ့ဆော်အားပေးခဲ့တယ်ဆိုတဲ့အချက်ကိုထောက်ပြပြီးခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဟောင်ကောင်ကနေထိုင်ဝမ်ကို speedboat လေးနဲ့ထွက်ပြေးဖို့ကြိုးပမ်းခဲ့တဲ့ဒီမိုကရေစီရေးလှုပ်ရှားသူ12ယောက်ကိုကူညီပေးခဲ့တယ်လို့တန်တရားရှိသူ12ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အဖမ်းဆီးခံရသူတွေထဲမှာလူသိများသူဒီမိုကရေစီရေးလှုပ်ရှားမှုတွေမှာထောက်ခံအားပေးတဲ့လူခွင့်ရေးရှင်နေဒန်နီယယ်ဝေါင်လည်းပါဝင်ပါတယ်။COVID-19 ရောဂါကိုထိထိရောက်ရောက်ကာကွယ်တားဆီးနိုင်မဲ့ကာကွယ်ဆေးနောက်တစ်မျိုးမကြခင်မှာထွက်ပေါ်လာဖို့ရှိပါတယ်။ Johnson & Johnson ကုမ္ပဏီကစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးဟာကနအူအစောပိုင်းအဆင့်တွေမှာစည်တနာဝန်ထမ်းအဖြစ်နဲ့ပါဝင်စမ်းသပ်ခဲ့ကြတဲ့လူငယ်တွေမှာရောလူကြီးတွေမှာပါယောဂါကိုတိုက်ထုတ်နိုင်တဲ့ကိုခံစွမ်းအားတွေထွက်ပေါ်လာတာကိုတွေ့ရတယ်လို့ဗုဒ္ဓဟူးနေ့ထုတ် New England ဆေးပညာဂျာနယ်မှာဖော်ပြထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဥဆောင်တဲ့နိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်အတင်ဖြစ်ပွားခဲ့ပုံကိုစုံစမ်းစစ်ဆေးဖို့အတွက်တရုတ်နိုင်ငံဝူဟန်မြို့ကိုဒီကနေ့ရောက်ရှိသွားပြီးဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ WHO ကြားလာပေါင်းများစွာတန်တမာရေးအခြေတင်ပြောဆိုမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တရုတ်သမ္မတရှီကျင်းဖင်ကနိုင်ငံတကာစုံစမ်းစစ်ဆေးသူတွေကိုလာရောက်ဖို့အတွက်ခွင့်ပြုပေးခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်ကြာသာပြီးနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VUE ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာနိုင်ငံလူနိုင်ငံသားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.